တရားပြည်နယ်ဒီမော့ဆိုမြို့နယ်မှာကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြား၄ရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းတစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိတယ်လို့သိရပြီးတော့ကျေးရွာနေတချို့လည်းနှီးလောင်ဆုံးရှုံးမှုတွေရှိပါတယ်။တရားပြည်နယ်ကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုတော့မမရသိအောင်ကတင်ပြထားပါတယ်ရှင်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းတာရွာနဲ့တေးစုလေရွာတဝိုက်မှာစက်တင်ဘာ23ရက်ကနေပြီးတော့မနေ့စက်တင်ဘာ26ရက်ညပိုင်းအထိကရင်နီပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်ကြား၄ရက်ဆက်တိုက်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကကုန်းတာရွာတေးစုလေကြီးရွာကနေအိမ်တွေမှာတပ်ဆွဲနေရယူထားပြီးစစ်တပ်တွေပြန်လည်ဆုတ်ခွာသွားတဲ့အချိန်နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားတာအလုံး90ထဲမှနေရှိတယ်လို့ကုန်းတာရွာပရာဟိတာသမားတဦးက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ဒီကုန်းတာရှေးရွာမှာဒီစနေရွာမှာလက်လက်ကြီးရအနိုင်ကြီးတယ်ပေါ့နော်အနိုင်စားရောက်တယ်အဲ့ဒီမျိုးစားရောက်တဲ့ခါကျတော့နေအိမ်ကြီးတွေတော်တော်လေးလေးနဲ့ချိခိုက်တယ်ပေါ့နော်အဲ့ဒါပြီးတဲ့နောက်မှာဆိုတော့သူတို့ကဟိုဇွားနေတဲ့ဆုတ်ခွာတဲ့အခါမှာဟိုကျွန်တော်တို့ mainland တစ်လျှောက်ပေါ့နော်ဒီကောင်စုနံပါတ်ကြီးတစ်လျှောက်မှာရှိတဲ့နေအိမ်ကြီးတော်တော်များများပေါ့နော်အဲ့လိုမျိုးမြင်ရှိတယ်အဲ့လိုမျိုးရှိတဲ့အခါမှာအိမ်အရေးအတွက်ဒီနေ့ကဟိုလောဝကြီးပြစားတော့တဲ့အိမ်အရေးအတွက်က41လုံးပေါ့နော်အဲ့လည်းကြည့်ကြည့်မှန်တာတော့လည်းလည်းငယ်ရယ်အဲ့လည်းကြည့်မှန်တဲ့အိမ်ရဲ့ပါဝင်ဆိုရင်စုစုပေါင်းအိမ်အရေအတွက်50လောက်ရှိတယ်ဗျဟုတ်
တိုက်ပွဲကြောင့်မပြေးနိုင်တဲ့ရွာမှာကျန်နေခဲ့တဲ့ကုန်းတာရွာကအသက်80အရွယ်အဖိုးအတူစက်တင်ဘာ25ရက်နေ့ကလည်းလည်းကြည့်ထိမှန်တည်ဆုံးခဲ့ပါတယ်တည်ဆုံးခဲ့တဲ့ရေဦးလောင်းကိုဒီကနေ့လူနာတင်ရင်နဲ့မီးတချို့ပိုးတည်သွားရလမ်းဘေးထောင်ပိုင်းထိမှန်ပါတယ်ဒါပေမဲ့လူထိခိုက်မှုမရှိဘူးလို့ကုန်းတာရွာပရာဟိတာကဆက်ပြောပါတယ်
လိုက်ကော PDF ကနေပြီးတော့ရေဘတူဦးစဆုံးနေတာကြောက်ဆက်တိုင်းပွဲမှာစဆုံးနေပေါ့နော်နောက်ထပ်ဒီဖြန်ရက်ကရေဘတူဦးလည်းထပ်စဆုံးနေဒီမနေ့မှကျွန်တော်တို့အစီပြုနိုင်တယ်ပေါ့
ကရင်ပြည်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ပွဲတွေအတွင်းလိုက်ကော PDF တပ်ဖွဲ့ဝင်တဦး KNDF တပ်ရင်းတစ်ဒုတက်စီမှုတို့တည်ဆုံးပြီးတော့၄ဦးလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီမော်ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားတာဝန်ခံကပြောပါတယ
်သူတို့ကဒီဆံပေါ်တော့ဒီဆံပေါ်တော့သူတို့အရာပြည့်တယ်တော့ခြေလုံးရှိတဲ့အိမ်ကိုအိမ်နားမှာဆိုသူပြစ်အိမ်ပေါ်မှာလည်းသူပြစ်အုပ်ရီနဲ့ရှိတဲ့အိမ်ကြတော့ပြက်သွားတော့ဗောနော်အဲသူတို့ကအဲ့ဒီလက်နဲ့ကြီးကိုတအားတုံးတယ
်စစ်ကောင်စီတပ်ကဒေသခံနေမှာတက်ဆဲထားပြီးတော့ပြန်ပြီးတော့ဆုတ်ခွာတဲ့အချိန် M16 ကြီးစံတွေစတဲ့လက်နဲ့ပစ္စည်းတွေလည်းတင်းစီခဲ့ရတယ်လို့ဒီမိုးဆိုးပြည်သူကကွေတပ်ပြင်းတိုင်းတာဝန်ခံကပြောပါတယ်အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီဘက်က10ဦးထက်မနည်းတေဆုံးတယ်လို့ KNDF တပ်ရင်း6တပ်စုမှုတူကပြောပါတယ်တိုက်ပွဲအခြေအနေကြောင့်ကြားပြည်နယ်တွင်စစ်တပ်အင်အားတွေအများပြားတိုးချထားတယ်လို့အရက်သားနေနေမှာနေရာယူပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာမျိုးရှိတယ်လို့ KNDF တပ်ရင်း6တပ်စုမှုကပြောပါတယ်ဒီမော်ဆူမြို့နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုဖုန်းနဲ့အကြိမ်တင်ဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒီမော့ဆူမြို့နယ်ကအတော်များများအိုးယူဆွန့်ခွာနှိမ့်ဆိုင်ရာတောတောင်တွေထဲမှာပုန်းရှောင်နေရပြီးဒေသခံတွေဟာဒုက္ခမျိုးစုံနဲ့ကြုံနေရပါတယ်တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်စားတောက်နေရတယ်လို့မကျွမ်းမော်ရဲသူတွေလည်းအများပြားရှိတယ်လို့စစ်ရှောင်ကူညီပေးနေသူတွေကပြောပါတယ်လက်ရှိအချိန်ထိစေဝါနဲ့စာနယ်ဇင်းကလိုအပ်ချက်ကြီးမားနေတော့မယ်လို့လည်းသူတို့ကပြောပါတယ်ရှင်